မင်္ဂလာပါရှင်ဒီတစ်ပတ်တွင်သတင်းစာမျက်နှာတွေ Facebook လို Internet လူမှုရေးစာမျက်နှာတွေမှာမြစ်ဆုံစီမံကိန်းအကြောင်းအများဆုံးရေးကြပြောနေကြပါတယ်ဒါဟာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်းဆန်းစုကြည်တရုတ်ပြည်သွားမယ်လို့သတင်းထုတ်ပြန်ခြင်းကလေးကစခဲ့တာဖြစ်ပြီးတရုတ်နိုင်ငံဘက်ကလည်းမြစ်ဆုံအပါအဝင်သူတို့ရဲ့ရင်းနှီးမြှုပ်နှံမှုတွေနဲ့ပတ်သက်လို့ဒီခရီးစဉ်အတွင်းမှာမျှော်လင့်ချက်တွေရှိနေတဲ့အကြောင်းထုတ်ပြန်ခဲ့တာကြောင့်လည်းဖြစ်ပါတယ်တောင်ဆန်းစုကြည်ကတော့သူ့ရဲ့တရုတ်ပြည်ခီးစဉ်မစခင်မှာအေယာဝတီမြစ်ဆုံမြင့်ညာမြဝန်းရွှေအားလက်စစ်စီမံကိန်းတွေလေးလာစီစစ်သုံးသပ်ရေးကော်မရှင်တရက်ကိုဖွဲ့စည်းခဲ့ပါတယ်။ဒါကြောင့်ဒီတစ်ပတ်ရဲ့အမျိုးသမီးကဏ္ဍမှာမြစ်ဆုံစီမံကိန်းနဲ့ပတ်သက်လို့နိုင်ငံရေးနဲ့လူမှုရေးကဏ္ဍတွေမှာဥဆောင်နေကြသူကချင်အမျိုးသမီးတွေရဲ့သုံးသပ်ချက်ကိုကျွန်မတို့နားထောင်ကြည့်အောင်ပါရှင်။သမရဟန်ဦးသိန်းစိန်လက်ထက်2011ခုနှစ်မှာပဲမြစ်ဆုံစီမံကိန်းဟာတဘာဝပတ်ဝန်းကျင်ကိုထိခိုက်ပျက်စီးစေပြီးတော့အေယာဝတီမြစ်မကြီးကိုပါအန္တရာယ်ရှိနေတဲ့အတွက်ကချင်ပြည်နယ်ထဲမှာရောမြန်မာတနိုင်ငံလုံးကပါစန့်ကျင်ကန့်ကွက်ခဲ့ကြတာမို့မြစ်ဆုံစီမံကိန်းကိုရွှေ့ဆိုင်းခဲ့ပါတယ်။ဒါဟာကချင်လူထုရဲ့မပြောင်းလဲတဲ့သဘောထားဖြစ်တာမို့ကော်မရှင်ဖွဲ့ပြီးတော့စုံစမ်းစစ်ဆေးနေဖို့တော့မလိုတော့ဘူးလို့ကချင်ပြည်နယ်ရဲ့အမျိုးသမီးကွန်ရက်အဖွဲ့ကိုဦးဆောင်နေသူမနန်းပူကတော့သူ့ရဲ့အမြင်ကိုပြောပါတယ်ရှင်
။ကချင်လူထုသဘောထားကဒီမြစ်ဆုံစီမံကိန်းကိုလုံးဝဆက်ပြီးမလုပ်သေးခြင်းဘူးဆိုတာဖြစ်ပါတယ်လို့အကယ်၍မြစ်ဆုံစီမံကိန်းကိုလုပ်မယ်ဆိုလို့ရှိရင်ဒီဒေတာခံတွေကစီမံကိန်းကိုတို့ဖို့အတွက်ဆန္ဒရှိမရှိအဲ့ဒါကိုဒေတာခံရဲ့ဆန္ဒကိုအရင်ယူဖို့လိုမယ်ဆိုတာကိုကျွန်တော်တို့ပြောချင်ပါတယ်ပြီးတော့ဒီမြစ်ဆုံစီမံကိန်းကဟိုးဒုံခဲ့တဲ့3-4နှစ်ကလေးကနေပြီးတော့ပေါ့နော်ပညာရှင်တွေကလည်းပြောထားတယ်ဒီဟာကိုလုပ်မယ်ဆိုလို့ရှိရင်ဒီဒီမာပြည်တစ်ခုလုံးဒုက္ခရောက်သွားမယ်ဆိုတာပေါ့နော်မြစ်ဆုံစီမံကိန်းလုပ်လို့ရှိရင်ဒီအရာဒီမြေတောက်လျှောက်မှာရှိတဲ့ဒေသတွေမှာရည်လွှမ်းသွားမယ်တင်လဲရည်လွှမ်းသွားပြီးတော့ရည်ငန်းတွေဖြစ်ပြီးတော့ဆက်ပြိုးရေးဆွမ်းနှမ်းမှာထိခိုက်နိုင်မယ်ဆိုရဲကိစ္စတွေပြောတယ်ပေါ့နော်အဲ့ဒါကြောင့်မလို့ဒီစုံစီမံကိန်းကလုံးဝဒီကော်မရှင်တွေပဲဖွဲ့ဖွဲ့ပေါ့နော်ကော်မရှင်တွေကဘယ်လောက်ပဲဖွဲ့ဖွဲ့တာလုံးဝကော်မရှင်တော်မဖွဲ့တင်တဲ့ကိစ္စတစ်ခုဖြစ်တယ်ပေါ့နော်ဒီဟာကလုံးဝမလုပ်တင်တဲ့ကိစ္စတစ်ခုဖြစ်တယ်ဆိုတော့ကျွန်မပြောချင်ပါတယ
်အမေရိကန်ဒေါ်လာ 3.6 ဘီလီယံတန်ဖိုးရှိတဲ့မြစ်ဆုံ10ကနေစစ်အစိုးရလက်ထက်မှာတရုတ်အစိုးရပိုင်းစွမ်းအင်ကုမ္ပဏီဖြစ်တဲ့ CPI နဲ့ပူးပေါင်းလှုပ်ဆောင်မှု2006ခုနှစ်မှာလက်မှတ်ရေးထိုးသဘောတူညီခဲ့ကြတာဖြစ်ပါတယ်မြစ်ဆုံပြဿနာဟာကချင်ပြည်နယ်တစ်ခုတည်းရဲ့အရေးမဟုတ်ဘဲနဲ့မြန်မာတနိုင်ငံလုံးနဲ့ဆိုင်တဲ့ပြဿနာဖြစ်နေတယ်လို့ကချင်ငင်းချမ်းရစ်ကွန်ရက်အဖွဲ့ကမတ်ခေါင်ကြာကပြောပါတယ်အထူးသဖြင့်တော့မြစ်ဆုံစီမံကိန်းစာချုပ်တွေထဲမှာဘလို့သဘောတူညီချက်တွေရှိတယ်လဲဆိုတာကိုလူလူကမသိရတော့စိုးရိမ်မှုတွေဟာပိုးပြီးမြင့်တက်နေကြတယ်လို့လည်းဆိုပါတယ်
ခုလောလောဆယ်ကတော့ကျမတို့ဒီလူထုကလည်းဒီမြစ်ဆုံအတအမှန်တကယ်ကကနနာဘလောက်ဘလို့ရေးထားရဲဆိုတာမသိပါဘူးရှင့်အဲ့တော့တရုတ်နိုင်ငံကနေပြီးတော့မှဟိုကျမလည်းဘေကျင်းကိုဒီ CDR ယူနန်နဲ့သွားတွေ့ခဲ့ပါတယ်အဲ့တော့ဒီမြစ်ဆုံနဲ့ပတ်သက်ပြီးတော့မှတော့လုံဆောင်တဲ့နေရာမှာဝန်ကြီးဌာန15ခုပါခဲ့တယ်ပေါ့အဲ့တော့အဲ့ဝန်ကြီးဌာန15ခုပါခဲ့ပြီးအခိုင်အခန့်ထုတ်ထားတယ်လို့ပြောပြီးမယ်ကျမတို့အနေနဲ့မမြင်ရတဲ့အခါကျတော့ဒီဥစ္စာရဲ့အမှန်တကယ်ဟာကွက်ကဖယ်လာလဲတရားဝင်မှုကဘလောက်လဲဘလောက်တန်ဖိုးနဲ့တကယ်တမ်းဆုံးဖြတ်ခဲ့တာလဲပြီးရင်အဲ့ဒီငွေတွေကဘာတွေအတွက်လဲပေါ့ဘလို့သုံးဆွဲထားပြီလဲဆိုတာကအစသိချင်ပါလဲဒါမှပဲကင်ကြွဖြည့်ရှင်းမှုအတွက်နီလာနေလဲဖော်ထုတ်လို့ရမယ်ချင်ပါလဲဒီမှာပုံဆိုးရင်ကဘာနဲ့တူတယ်လဲဆိုတဲ့အခါကျတော့ပထမဆုံးကပုံစံမျိုးနဲ့တူလာတဲ့အခါကျတော့ပုံဆိုးရင်ပါလဲဘာဖြစ်လို့လဲဆိုအခုမြစ်ဆုံမှာလဲပဲအမှန်တကယ်မြစ်ဆုံကိုစတင်ရောင်းစားခဲ့ခြင်းတော့ကတာဝန်ရှိတယ်လို့ကျမတို့ယူဆထားတဲ့ပုံကိုယ်တွေကအများစုပါနေတဲ့ရှင်အဲ့ဒါကြောင့်ပူဆိုးရင်ပါလေဒါကြောင့်ပြည်သူလူထုကိုဒီစာချုပ်ကိုချပြတာတည်းမကပဲနဲ့ပြည်တွင်းပြည်ပကသတိပညာရှင်တွေအကုန်လုံးကိုပါဖိတ်ခေါ်ပြီးတော့မှဆက်မီနာတွေကျင်းပပြီးတော့မှအထေချာဖို့တွေ့တင်တော်တယ်လို့ယူဆပါတယ်ရှင
်2010ခုနှစ်မှာမြစ်ဆုံရေကတာစီမံကိန်းကြောင့်ဒေသခံထောင်ချီပြီးတော့အတင်းအဓမ္မပြောင်းရွှေ့ခံရတာတွေအတံမဝမ်းကြောင်းပြုနေကြတဲ့လေယာဉ်မြေတွေပျက်စီးဆုံးရှုံးတာအပြင်အခုအချိန်ထိအာမခံချက်မရှိတဲ့ဘဝတွေနဲ့ရပ်တည်နေကြရတဲ့လူထုရဲ့ဆန္ဒကို NLD ဦးဆောင်တဲ့အစိုးရကအကအကွယ်ပေးဖို့အတွက်မြစ်ဆုံနဲ့ပတ်သက်တဲ့အဆိုကိုကချင်ပြည်နယ်လွှတ်တော်မှာပြီးခဲ့တဲ့မေလကတင်ခဲ့ပေမဲ့လွှတ်တော်ကလက်မခံခဲ့ဘူးလို့ကချင်ပြည်နယ်ဒီမိုကရေစီပါတီရဲ့ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဒေါက်တာဆိုင်းခေါင်ကပြောပါတယ်
။အဲဒီမြစ်ဆုံအေရီးယားကကျမရဲ့မဲဆန္ဒနယ်ထဲမှာပါပါတယ်။အဲဒီအတွက်ကျမလည်းဒီရောတို့ဒီလွှတ်တော်ဒုတိယအကြိမ်ပြီးသွားနောက်မှာကျမတတိယအကြိမ်မှာဒီအဆိုတင်သွင်းဖို့အတွက်ကျမလုပ်ခဲ့ပါသေးရဲ့။တို့ကချင်လွှတ်တော်ကတော့အဲ့ဒီအချိန်မှာဒီပိစာကိုတော့ခုလုံးစေရမတင်တင်ပါဘူးဆိုပြီးတော့ကျမရဲ့အဆိုကိုလက်ခံတဲ့နေသားမှမရှိပါဘူး။ဒါပေမဲ့တိုင်ပင်ခံပုဂ္ဂိုလ်တွေလည်းဒီကိစ္စကိုထောင်ရဖို့အတွက်ကုမာလည်းအစီအစဉ်ရှိပါရဲ့။အဲ့တော့ဒီမှာမလို့အပ်နဲ့ဒီမှာတင်လိုက်လို့ရှင်ဒီလူထုတွေအနေနဲ့ဒီ
နှုတ်လုံးဆက်ဆက်ဖြစ်နေနောက်ပြီးတော့ဒီအကြိုင်ရင်ခံပုံပုံရဲ့ဆောင်ရွက်ချက်ကိုတောက်ပြီးကြည့်ပါဦးမတင်ပါနဲ့အောင်ဆိုပြီးတော့အဲ့လိုဟိုပါနော်အဲ့ဒါပြန်ပြီးတော့ကြည့်ရရင်ကျမတို့အဲ့အဆူကိုလက်မခံဘူးဆိုလို့ရှိရင်ဘာကြောင့်လက်မခံရတဲ့အကြောင်းကိုကျမတို့ပြောပြပါလို့ပြန်ပြီးတော့စာပြန်ပေးပါဆိုတော့ပြန်ပြန်တဲ့နေရာမှာကတော့ဟိုရေးထားတာကတော့ဒီကျတော့ဒီတချင်ဆိုရကဒီကိုချင်းချင်းချင်းနဲ့ဆိုရစီမံခန့်ခွဲပိုင်ခွင့်ရှိတဲ့ကနေပြီးတော့စီမံခန့်ခွဲတဲ့အကြောင်းအရာများကိုပဲဒီလွတ်တော်မှာဆွေးနွေးရမယ်လို့ဒီဥပဒေမှာရေးထားပါတယ်ဆိုပြီးတော့ဒီကျော်ရဲဟိုနည်းဥပဒေကိုပိုကားပြီးတော့ကျွန်တော်ပြန်ပြီးတော့အကြောင်းပြန်တာပေါ့လေဒီလူတွေအားလုံးပူးပေါင်းပါဝင်မှုနဲ့ပဲဒီဥစ္စာကဒါကပွင့်လင်းမြင်တာမျိုးရှိရှိနဲ့ဒါကအတူတူဆီရှင်းဖို့အတွက်ဆန္ဒရှိတယ်ဆိုတာကတော့ကျွန်မလည်းဒီမှာအားလုံးဒီမှာCSU ရင်းရောပြည်သူတွေရောတိတိမိခဲ့တဲ့အတန်ကတော့ဒီမှာအဲ့လိုပဲအလိုကြားနေရတ
ာ NLD ဥဆောင်တဲ့အစိုးရအနေနဲ့မြေဆုံပြဿနာကိုဖြေရှင်းနိုင်ဖို့အတွက်ကော်မရှင်တရဖွဲ့စည်းလိုက်တာဟာနီးလမ်းမှန်ဖြေရှင်းတဲ့လမ်းကြောင်းတစ်ခုလို့တော့သူမမြင်ဘူးလို့ကျမဒန်းတူညီမရေးကွန်ရက်အဖွဲ့ရဲ့ဒါရိုက်တာမတ်မေစပယ်ဖြူကသူ့ရဲ့အမြင်ကိုပြောပါတယ်ရှင
်ကျမကတော့ဒါနီးမှန်လမ်းမှန်ဖြေရှင်းတဲ့လမ်းကြောင်းလို့မမြင်ပါဘူးရှင်ဘာကြောင့်လဲဆိုတော့မြစ်စုံစီမံကိန်းဟာကျမတို့ဒီဟိုတိဆောက်ဖို့အတွက်မတင်တရဘူးပေါ့နော်ဒါဟာချက်ပြီးစုံစမ်းစစ်ဆေးကြမလို့တော့အောင်လုံးကိုစေစားနေတဲ့ကိစ္စပါမြစ်စုံဟာကျမတို့နိုင်ငံရဲ့အသက်သွေးကြောဖြစ်တယ်နိုင်ငံလုံးအတွက်အရေးကြီးပြီးတော့ကာကွယ်ရမယ့်နေရာဖြစ်တယ်ဒါကြောင့်ဒီအကြောင်းကိစ္စနဲ့မှကျမတို့ဟာမြစ်စုံဆေးကိုဒီစီမံကိန်းကိုပြန်လည်စတင်ဖို့အတွက်မတင်တော့တာဖြစ်တဲ့ကြောင့်ကျမတို့ဟိုဒီလိုကော်မရှင်ဖွဲ့စည်းတာမျိုးချက်ပေါ့နော်ဒီမြေဆုံဆယ်စောက်နိုင်ဖို့အတွက်ဒီအစိုးရတွေလက်ချက်တုံးကဒီတရုတ်ကုမ္ပဏီတွေနဲ့ဘာကတိကဝတ်တွေပြုထားသလဲအဲ့ဒီအရာတွေကိုအခုအစိုးရတက်အနေနဲ့ဘယ်လိုမျိုးနှိမ့်နိုင်ပြီးဖြေရှင်းမလဲဆိုတဲ့အပိုင်းကိုဟိုပို့ပြီးတော့ဆောင်ပေးပြီးလုပ်ဖြစ်နေလို့ကျမဒေသခံတစ်ဆင့်အမျိုးသမီးတစ်ယောက်အနေနဲ့မြင်ပါတယ်ရှင်
မြစ်ဆုံစီမံကိန်းနဲ့ပတ်သက်ပြီးစုံစမ်းရေးကော်မရှင်အပါအဝင်တာဝန်ရှိသူတွေရဲ့ရိုးသားမှုမှန်မှန်ကန်ကန်ဆုံးဖြတ်နိုင်မှုနဲ့ပွင့်လင်းမြင့်သားမှုရှိဖို့တွေကအဓိကလိုအပ်ချက်တွေဖြစ်တယ်လို့လည်းမက်မေစပယ်ဖြူကထောက်ပြပါဗျာ။
အဲ့တော့အခုလက်ရှိထိတော့ကော်မရှင်ကဘာတွေလုပ်မှာလဲဆိုတာကျွန်တော်တွေကအတိအကျမသိရသေးတဲ့အတွက်ကြောင့်ဘလောက်ပွင့်လင်းမြင့်သားမှုရှိမှာလဲဆိုတဲ့အပိုင်းကိုတော့ပြောရတာနည်းနည်းတော့ခက်ပါတယ်။ဒါပေမဲ့လည်းဒေတာကံတွေအထူးသဖြင့်တော့မြစ်ဆုံမီကာတာနဲ့ပတ်သက်ပြီးတော့ဒီပညာပိုင်းဆိုင်ရာကျွမ်းကျင်တဲ့သူတွေအမေကိုကင်းပြီးလွတ်လပ်တဲ့သူတွေဖြစ်ဖို့လိုတယ်လို့တော့ထင်ပါတယ်။ဒါပေမဲ့လည်းစမတ်တစ်စစ်သာသိတာကတော့အများပြည်သူရဲ့ဌာနကိုပိုသားပြုနိုင်တဲ့ပေါ့နော်။ပညာရှင်တွေမပါနေဘူးဆိုတာတော့ဒီမှာကောင်းကောင်းပြောနိုင်ပါတယ်ရှင
်။ဒါကတော့မြစ်ဆုံစီမံကိန်းနဲ့ပတ်သက်လို့နိုင်ငံရေးနဲ့လူမှုရေးကဏ္ဍတွေမှာဥဆောင်နေကြသူကချင်အမျိုးသမီးတို့ရဲ့သုံးသပ်ချက်ကိုနှာစင်ခဲ့ရတာပါရှင်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ထုံးဆန်းစုကြည်ကတော့မြစ်ဆုံစီမံကိန်းနဲ့ပတ်သက်ပြီးနှစ်နိုင်ငံအကျိုးရှိမဲ့နည်းလမ်းနဲ့အပြေရှားသွားမယ်လို့သူ့ရဲ့တရုတ်နိုင်ငံခီးစဉ်အတွင်းမှာပြောကြားခဲ့တယ်ဆိုတာကိုပြောပြရင်းနဲ့ပဲဒီတစ်ပတ်ရဲ့အမျိုးသမီးအစီအစဉ်ကဒီမှာပဲရန်နာခွင့်ပြုပါအောင်ရှင်။နားဆင်ကြတဲ့သောတာရှင်တွေအားလုံးကိုကျေးဇူးအထူးတင်ပါတယ်ရှင်။